ဥရောပတလွားကိုဗစ် -19 ကူးစက်မှုတွေတဖြည်းဖြည်းပြန်မြင့်တက်နေပြီးစပိန်မှာလူတသိန်းမှ300နှုန်းနဲ့ကူးစက်နေပါတယ်။ကူးစက်မှုနှုန်းနှစ်ဆဖြစ်နေတဲ့မက်ဒရစ်မြို့မှာလည်းလူတသိန်းမှ980ကျော်ကူးစက်နေတာကြောင့်အစိုးရကအသွားအလာတွေကိုကန့်သတ်ထားပါတယ်။မြို့တော်တွင်လူ3000လောက်ကိုအိမ်တွေထဲမှာပဲနေကြဖို့နဲ့အလုပ်ကြောင်ဈေးဝယ်တာနဲ့စိတ်ပစ္စည်းဝယ်ယူဖို့ကလွဲပြီးတော့မလိုအပ်ရင်အပြင်မထွက်ကြဘူးတာမြင့်ချပါတယ်။တစ်ချိန်တည်းမှာပဲ American လေကြောင်းလိုင်းနဲ့ United လေကြောင်းလိုင်းကဝန်ထမ်း 3,200 ကိုဒီကနေ့ကြာတာပြည်နေကစပြီးတော့အလုပ်နားထားမယ်လို့ပြောပါတယ်။ Federal အစိုးရရဲ့အရေးပေါ်ရောဂါကာကွယ်ရေးအစီအစဉ်တွေမရတဲ့အတွက်အခုလိုဝန်ထမ်းတွေကိုအလုပ်နားလိုက်တာပါ။ဒီသတင်းပတ်ထဲ Disney ကုမ္ပဏီကလည်း Florida နဲ့ California အပန်းဖြေကစားကွင်းကဝန်ထမ်းတွေအပါအဝင်ဝန်ထမ်း 28,000 ကိုအလုပ်ကနေအနားပေးခဲ့ပါတယ်။American အမျိုးသားဘောလုံးအသင်းက Tennessee Titans နဲ့ Pittsburgh Steelers အသင်းနှစ်သင်းကြားမှာတင်းငွေတွေနဲ့ကစားမယ့်ပွဲစဉ်တွေကိုနောက်အပတ်အထိရွှေ့ဆိုင်းလိုက်ပါတယ်။ပြီးခဲ့တဲ့အပတ်အတွင်း Titans အသင်းက Minneapolis မြို့မှာကစားပြီးအသင်းသား3ဦးနဲ့တခြားအသင်းသားမဟုတ်သူ5ဦးမှာ Coronavirus ကူးစက်မှုတွေတွေ့ရှိရတဲ့အတွက်လေ့ကျင့်မှုတွေကိုလည်းရပ်နားထားပါတယ်။မနေ့ကတော့နောက်ထပ်အသင်းသားတစ်ယောက်မှာယောဂါကူးစက်နေရကိုတွေ့ရှိခဲ့ရပါတယ်ရှင်။